အခုနောက်ဆုံးတစ်ကြိမ် KNU နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွေ့ဆုံဆွေးနွေးဖို့ရက်ရွှေ့လိုက်တယ်လို့သိရလို့ပါဟိုဘယ်လိုပြရတာပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ရက်ရွှေ့တယ်ဆိုတာကိုမနေ့ကမှကျွန်တော်တို့သိရတယ်တယ်လီဖုန်းနဲ့ပေါ့လေဟိုဆိုင်ကျွန်တော်တို့ဘက်က KNU မှာဒီငင်းငင်းလေးထောက်ဆောင်ရေးအဖွဲ့ရဲ့ဆက်သွယ်ရေးမှူးကနေပြီးတော့တစ်ဆင့်အစိုးရကိုယ်စားလှယ်ဘက်ကဆက်သွယ်ရေးမှူးနဲ့ကျွန်တော်တို့ဆက်သွယ်ကြရင်းနဲ့ဟိုရက်ရွှေ့လိုက်တယ်ဆိုတာကိုကျွန်တော်တို့သိရတယ်အဲ့လောက်ပဲကျွန်တော်တို့သိရတယ်ဟိုဒီစာနဲ့ပြည်ပြည်ဆိုင်အကြောင်းကြားလိုက်တာတော့ကျွန်တော်တို့မရဘူ
းအစောပိုင်းကဘယ်နေ့တွေမှာဘယ်နေရာတွေမှာတွေ့ဆုံဆွေးနွေးမှာပါညာပြင်ဆင်ထားတာရှိလို့လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီလွန်ခဲ့တဲ့ဒီအောက်တိုဘာ9ရက်နေ့ကစတင်မိနိုင်ဆွေးနွေးပွဲဆိုတဲ့အစည်းအဝေးတစ်ခုကိုကျွန်တော်တို့လုပ်ခဲ့တယ်ဒါမြောက်ဒီမြို့မှာဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်တွေနဲ့ဒါအဲ့ဆွေးနွေးပွဲမှာဒီအောက်တိုဘာ28ရက်နေ့ကိုစတင်အတိုင်းမိနိုင်ဆွေးနွေးပွဲလုပ်ဖို့အတွက်ဆိုတော့ကျွန်တော်တို့နှစ်ဖက်သဘောတူခဲ့ကြတယ်အဲ့နှစ်ဖက်သဘောတူခဲ့တဲ့အပေါ်မှာမှမနေ့ကမှကျွန်တော်တို့ကဒီရက်ရွှေ့လိုက်တယ်ကျွန်တော်ကြားတယ်ဆိုတော့အဲကြားတဲ့အပေါ်မှာဟိုကျွန်တော်တို့ကလည်းတရင်ထုတ်ပြန်ရတာဖြစ်လို့လည်းဆိုရင်အရက်ကလည်းနှီးနေပြီဒီကမ္ဘာလုံးမှာရှိတဲ့ကင်ရင်လူထုကရောပြည်တွင်းထဲကမြန်မာပြည်သူကင်ရင်လူထုအကုန်လုံးကရောဒီတက်တရားစီဆွေးနွေးပွဲတက်ကိုအားတက်ပြီးရောစောင့်နေကြတယ်ကျွန်တော်တို့ဟိုဒီဟိုစာချုပ်စုဖို့ပြင်ဆင်ထားရအများကြီးရှိရဆိုတော့ဒီလူတွေလည်းဟိုဘူးမသိပါမသိဘူးမဖြစ်ရလျောင်းဆိုပြီးတော့ကျွန်တော်တို့ရှင်းပြရတာဖြစ်ပါတယ
်အဲ့တော့ဒီမြန်မာအစိုးရဘက်ကဒီလိုရက်ရွှေ့ရတာကဘာကြောင့်လို့အကြောင်းပြလဲခင်ဗျ
ကျွန်တော်တိကျစားတော့ကျွန်တော်တို့အကြောင်းပြချက်တော့မပေးဘူးဟိုအကြောင်းရှိမှာပါဒီလိုမျိုးကဖြစ်တဲ့တို့လည်းအလုံးအစိုးရရည်လည်းအလုံးညားနေတဲ့ခါကျတော့အကြောင်းခံလို့နဲ့အကြောင်းပြချက်ရှိမယ်လို့တော့ကျွန်တော်ကယုံကြည်ရယ
်ဟုတ်ကဲ့အဲ့တော့ဟိုဒီတစ်ခါပေါ့လေဒီဖအံမှာတကယ်တွေ့ပြရင်ဘယ်လိုအကြောင်းအရာတွေကိုအဓိကဆွေးနွေးဖို့ပြင်ဆင်ထားပါလဲခင်ဗျဟ
ုတ်ကဲ့ဩဂုတ်လ9ရက်နေ့မြောက်ပြည်မှာလုပ်ခဲ့တဲ့တွေ့တဲ့ဆွေးနွေးဆွေးနွေးပွဲမှာကျွန်တော်တို့တွေ့ရတဲ့အဓိကအကြောင်းအရာနှစ်ချက်ရှိတယ်တစ်ချက်ကဒီပြည်သူလူထုဘဝလုံခြုံမှုအမှတ်ခံနိုင်မှုအတွက်ဆိုတဲ့ခေါင်းစဉ်အောက်မှာတက်နေရဆက်ထားကျန်လေးနေရဆက်ထားရေးတက်ရွှေပြောင်းနေတက်ရုပ်သိမ်းရေးတို့ဒါတွေကျွန်တော်တို့ပြောဖို့လိုတယ်တစ်ချက်နောက်ထပ်တစ်ချက်ကဒီခိုင်မာတဲ့ပြည်ခရက်စရေးဖြစ်ပေါ်မှုအတွက်ဆိုတဲ့ခါမှာနှစ်ဦးနှစ်ဖက်ဒါအစိုးရနဲ့ဒီ KNU ပေါ့လေနှစ်ဦးနှစ်ဖက်လိုက်နာမယ်ကျင့်ဝတ်တွေကိုကျွန်တော်တို့ပြောဆိုဖို့ရှိတယ်ဒီကျင့်ဝတ်တွေကိုဒီအစီဒုတိယဆင့်အစီအဝေးတော့ကျွန်တော်တို့နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့ရေးဆွဲထားမှတ်မယ်လို့သဘောတူထားပြင်မယ်လေဟိုတခါကျရင်ဒီဘက်ကနေတော့ဥဆောင်ရေးဆွဲသွားတာပဲဖြစ်တယ်။အဲ့ဒီရေးဆွဲသွားတဲ့မူကြမ်းအပေါ်မှာကျွန်တော်တို့ဆက်ပြီးဆွေးနွေးကြမယ်ဆိုတာကိုဒီဩဂုတ်လ9ရက်နေ့ကကျွန်တော်တို့သဘောတူထားကြအရှိတယ်။
အဲ့တော့ဒီနှစ်ဖက်လိုက်နာရမယ်အပြည့်အဝရေးဆိုင်ရာကျင့်ဝတ်စည်းကမ်းတွေဆိုတာဥပမာဘယ်လိုဟာမျိုးတွေလဲခင်ဗျ
။ဥပမာဆိုလို့ရှိရင်ဒါဟိုဒါအထူးသဖြင့်လက်နက်ကင်တပ်ဖွဲ့တွေပေါ့နော်။ဒီမြန်မာနိုင်ငံအစိုးရရဲ့လက်နက်ကင်တပ်ဖွဲ့တွေဒါကရင်မျိုးရအစည်းအဝေးလက်နက်ကင်တပ်ဖွဲ့တွေဥပမာဒါဟိုဒါတပ်ဖွဲ့နဲ့တပ်ဖွဲ့ကြားမှာပြဿနာရှိလာခဲ့လို့ရှိရင်တနက်ဖောက်ကိုဖြည့်ရှင်းတာမျိုးမဟုတ်ဘဲနဲ့ပေပုံပင်ကြီးနဲ့ဖြည့်ရှင်းကြမလဲကြေကနာမနှဲနိုင်လည်းနဲ့အောင်ဘယ်လိုနေထိုင်ကြမှာလဲပြင်းနေရမှာသွားလာကြမှာလဲပေပုံနဲ့သွားလာကြမှာလဲစသည်ဖြစ်ပေါ့လေအဲ့ဒီဟာကြီးဖြစ်ပါတယ
်ဆိုတော့ဒီ KNU ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်တွေမှာပါတာကဟိုစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်ယုံကြည်မှုပုံမှုခိုင်မာအောင်နှစ်ဖက်လုံးကလှုပ်ပြသွားဖို့မြန်မာအစိုးရကိုတိုက်တွန်းတယ်လို့ဆိုတော့ဒီမြန်မာအစိုးရဘက်ကလှုပ်ဆောင်နေတဲ့ကိစ္စတွေအပေါ်မှာမယုံကြည်ရသေးဘူးလို့ပြောလိုက်တဲ့သဘောဖြစ်မနေဘူးလားခင်ဗျ။
အဲ့ဒီလိုမဆိုလိုပါဘူး။ဟိုဆရာကကျွန်တော်တို့ဆိုလိုတာကကျွန်တော်တို့ရေးဟာရှင်းနေတယ်ဒီအခုကျွန်တော်တို့28ရက်နေ့တတိယအထိဆွေးနွေးပွဲလုပ်မယ်ဆိုတာညှိနှိုင်းဆွေးနွေးပွဲလုပ်မယ်ဆိုတာဒါကျွန်တော်တို့ပြည်သူလူထုကအကုန်လုံးသိတယ်။ဒါဖြစ်ဝင်မဟုတ်ဘူး။ကျွန်တော်တို့သိရတော့ဆိုရင်ဒါကိုပြည်သူလူထုရောမြန်မာပြည်ငြိမ်းချမ်းရေးကိုလိုလားတဲ့မြန်မာပြည်သူလူထုကတော့ဒါကိုအများကြီးပဲမျှော်လင့်စောင့်ကြားနေကြတယ်ဒီဆွေးနွေးပွဲကိုတော့ကျွန်တော်ကအခုရုပ်တရက်အနည်းကတည်းကမှမနေ့ကမှကျွန်တော်တို့သိရတဲ့အပေါ်မှာပြည်သူလူထုအတွက်ကိုကျွန်တော်တို့ဆိုရင်လည်းငြင်းငြင်းကြီးတည်ဆောက်မှုဖြစ်စင်တာအဓိကကပြည်သူလူထုဖြစ်တယ်။ဘာတွေလုပ်နေကြရလဲအဖွဲ့အစည်းတွေကတော့အစိုးရဘာတွေလုပ်နေကြတာမျိုးမဖြစ်စေချင်။နောက်တစ်ခါဒီလိုအပြောင်းလဲတွေကရှိတဲ့တည်းကကျွန်တော်တို့လက်ခံတယ်။ဒါနဲ့ဒီလိုလိုအပ်လာတဲ့အခါကျလို့ရှိရင်အနည်းကတည်းကမှလုပ်တာမျိုးမဟုတ်ဘဲနဲ့အကျိုးနဲ့အကြောင်းနဲ့ကျွန်တော်တို့ရှင်းရှင်းလေးသိရရင်လူထုကိုရှင်းပြနိုင်မယ်ဆိုရင်ပို့ပြီးကောင်းမယ်ဆိုတာကိုပဲဆိုလိုတာပါ။
โอเคครับเนี่ยมันโนเมอุยเจื้อซุบครับเนี่ย
โอเคโอเคเจื้อซุบครับ